ရှမ်းပြည်တောင်ပိုင်းပြီးခဲ့တဲ့ရက်ပိုင်းကဖဲခုံမြို့နယ်ကိုရင်ချေရွာအုပ်စုမှာတိုက်ပွဲဖြစ်တာမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးအရှင်ဖမ်းမိပြီးတေဆုံးနေတဲ့19လောင်းနဲ့လက်နက်ခဲယမ်းတွေကိုသိမ်းဆည်းရမိတဲ့အကြောင်းဖဲခုံ PDF ကသတင်းထုတ်ပါတယ်။ဒါအပြင်ပင်လောင်းမြို့နယ်ကတိုက်ပွဲကြောင့်ချေရွာ၈ရွာထံမှနေဒေသခံ6000လောက်ဟာအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ရှမ်းပြည်တောင်ပိုင်းတိုက်ပွဲသတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြပေးပါမယ်ရှင်
။ဖဲခုံမြို့နယ်ကိုရင်ချေရွာအုပ်စုတောင်ဘက်မှာပြီးခဲ့တဲ့ရက်ကပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားတိုက်ပွဲဖြစ်တယ်လို့ဒေသခံသူကပြောပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကစစ်တုံးမှန်6ဦးနဲ့အလောင်း19လောင်းကိုပြည်သူ့ကာကွယ်ရေးတပ်ကဖမ်းမိထားတဲ့အကြောင်းစစ်ရှောင်သူကပြောပါတယ်
။အဲဒီကနေ့ပေါ့နော်စစ်ကောင်သူအကြောင်းဒီရွာထဲမှာသူကတောင်းပေါ်သူကကြောင်းတော့ဒီကလေးဖွဲ့ကသူအရင်ဦးစင်းနေတဲ့ဒီကစမှာရှင်က6ဦးလောက်ပေါ့သူဖမ်းထားတယ်တပ်ကမှဖမ်းမိတယ်ကျွန်တော်အလောင်းက19လောင်းစီလမ်းတွေအရှင်က6ဦးလောက်ပါ
ဖဲကုံတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးဖဲကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကတော့စစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့မတ်လ17ရက်နေ့ကဖဲကုံမြို့နယ်ကုရင်ကျွော်အုပ်စုတောကြားဘက်ကိုစစ်ကြောင်းဝင်လာတဲ့တရင်ကြောင့်မဟာမိတ်အင်အားစုတွေနဲ့တောင်းနှင်းရှာဖွေချိန်မှာနှစ်ဖက်ထိသွင်းမှုတစ်ကြိမ်နဲ့မတ်လ12ရက်နေ့မှာတစ်ကြိမ်ထိသွင်းမှုဖြစ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်မတ်လ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်6ဦးကိုအရှင်ဖမ်းမိခဲ့ပြီးမတ်လ12ရက်နေ့မှာတိတ်ဆုံးနေတဲ့စစ်ကောင်စီတပ်ဖွဲ့အလောင်း19လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမ်းမိတဲ့အကြောင်းဗီဒီယိုဓာတ်ပုံမှတ်တမ်းနဲ့တကွထုတ်ပြန်ထားပါဗျ။အခုဖမ်းဆီးတပ်ဖြတ်ခံရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတမခ55နဲ့66တို့ဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့မှတ်တမ်းဓာတ်ပုံတွေမှာတွေ့ရပေမဲ့ VOA ကတီးခြားအသိပြုလို့တော့မရသေးပါဘူး။အလားတူပဲရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်တွေပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲကြောင့်စစ်ပြေးဒုက္ခသည်အနည်းဆုံး6000လောက်အိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ပင်လောင်မြို့နယ်စစ်ဆောင်ကူညီနေသူတို့ကပြောပါတယ်
။စစ်ဆောင်ကတော့ကျွန်တော်တို့ဆောက်ဆောင်ကြော်သွားပါပြီ။တချို့ပြည်မျိုးအိမ်တွေမှာအရာကြီးခိုးလုံတာရှိသလိုကျွန်တော်တို့ဖုန်းကြီးကြောင်းတွေမှာတပ်ပိုင်းတွေမှာအရာကြီးခိုးလုံတာလည်းရှိတယ်ဗျ။800-800ပေါ့နော်။အဓိကတောင်မဲသိန်းလုံးပြင်ပင်ပုံနမ်နေရွာတွေပေါ့နော်။အဓိကတော့အဲ့ရွာလုံးကျထွက်ပြေးတာ
ရွာသူရွာသားတွေပြင်ဆင်ချိန်မရပဲချက်ချင်းဆိုသလိုအသက်ဘေးကင်းအောင်ရွာလုံးကျဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြတာလို့ပြောပါတယ်
။ရုပ်ပြည့်ရဲ့ဒီကမှာရုံနဲ့တိုက်ပွဲဖြစ်တော့ဟိုတချို့တွေပြီးကြလွားကြတော့ဆက်တော်မပါဘူးကြာ။ဘာလို့ဒီ6000တွေကတော့တိုက်ပွဲဖြစ်တဲ့အခြေအနေသူတို့အကျိုးမသိတော့ရုံနဲ့ကမှာတိုက်ပွဲဖြစ်တော့သူတို့ကလည်းခဏသူတို့ရွာရဲ့ဘုံကြီးကမှာသွားပြီးတော့ခိုးအောင်တယ်။နောက်ပိုင်းရောက်တိုက်ပွဲတွေဆက်တိုက်ဖြစ်တော့သူတို့ကလည်းပိတ်မိနေတဲ့အဲဒီ6000တွေတချို့လူမှုကူညီရေးအစ်င်းနဲ့သွားပြီးတော့ကယ်ဆယ်ပေးတယ်၊ကယ်ထုတ်ပေးတယ်ပေါ့နော်။
စစ်ပြေးဒုက္ခသည်တွေအများစုကဝမ်းလျှောဝမ်းပြက်ယောဂါတွေခံစားနေကြရတယ်လို့နောက်ထပ်စစ်ပေးဆောင်ကူညီသူတို့ကပြောပါတယ်
။အထူးသဖြင့်အခုပင်လောင်းဖက်မှာကျွန်တော်တို့ဒီအာပေးဝီစီတို့စေပါကူပြေတော့ဝမ်းလျှောကိုက်ဖြစ်တာတွေရှိလာတယ်။သူတို့တော့လိုအပ်တာကခုနဝတ်တဲ့ကိုလုံးဖြစ်တဲ့ခါကျတော့သူတို့ဟောအားတဲ့လိုတယ်။အခုစားတွေစောင်းတွေလိုတယ်။အိယခင်းတွေလူတွေနောက်ပြီးတော့စေဝါတွေလူတွေ
လက်ရှိစစ်ပြေးဒုက္ခသည်တွေကိုဒေသခံပရာဟိတအသင်းနဲ့အလူရှင်အဖွဲ့အစည်းတွေကတတ်နိုင်သလောက်ကူညီဆောင်ရှောက်ပေးထားကြပါတယ်စစ်ပြေးဒုက္ခသည်တွေရေရှည်စားနပ်ရိက္ခာအတွက်ပြည်တွင်းပြည်ပအဖွဲ့အစည်းနဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့ကူညီပေးကြဖို့စစ်ဆောင်ကူညီနေသူတွေကတောင်းဆိုထားပါတယ်စစ်ရေးတင်းမာမှုဖြစ်စဉ်အတွင်းနေရက်ကနေတင်းဆောင်နေရတဲ့စစ်ပေးဆောင်တွေဟာတီးခြားစစ်ဆောင်စခန်းမှာနေရတာမျိုးမဟုတ်ပဲနီးစပ်ရာရွာကဆွေမျိုးသားချင်းအိမ်တွေနဲ့ဖုံးကြောင်ဓမာယုံတွေမှာခိုးလုံနေကြရတာပါသူတို့ဟာစမ်းနေရိတ်ခါနဲ့ကျမကြီးဆောင်းရှောက်မှုတွေအရေးပေါ်လိုအပ်နေကြပါတယ်ခင်ဗျာ